အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကိုစက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာခရီးစဉ်နဲ့လာရောက်ဖို့ရှိပါတယ်။ဒီလိုနိုင်ငံကအင်ရှင်တက်လက်ခံကျင်းပတဲ့ BRICS အဖွဲ့ထည်တည်အစည်းအဝေးကိုစက်တင်ဘာလ3ရက်နေ့ကနေ9ရက်နေ့ထိတက်ပြီးတဲ့နောက်မြန်မာနိုင်ငံကိုခရီးဆက်မှာပါ။ဝန်ကြီးချုပ်မိုဒီရဲ့ခရီးစဉ်ကိုမြန်မာနိုင်ငံမှာတရုတ်ရဲ့ဩဇာစွမ်းမှုကြီးထွားလာနေတာကိုတံပြန်တဲ့အနေနဲ့မဟာဗျူဟာနဲ့စီးပွားရေးဆက်ဆံမှုတွေတိုးချဲ့ဖို့ကြိုးစားတဲ့ခရီးစဉ်ဖြစ်နေကြပါတယ်။ဒါအပြင်မြန်မာနိုင်ငံကပဲမျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းဒါရောက်မဲ့ခီးစဉ်နဲ့ဖြစ်ပါရင်မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခတ်မှုတွေရှိထားတဲ့အချိန်လူမျိုးရေးနဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုနိုင်ငံသားတိုးချဲ့ဖို့လည်းယူရပါတယ်။ဒီခါဒီနေ့မှာမကြာသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုတွေကိုအိန္ဒိယကဖြစ်တင်ရှုတ်ချထားတာပါ။ဒါမှမဟုတ်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်ကလည်းဘင်္ဂလားဒေ့ရှ်နယ်စပ်တစ်ချောင်းနဲ့တရုတ်နယ်နယ်စပ်မြန်မာနိုင်ငံအစီအမောက်ပိုင်းဒေသတွေမှာလက်နက်ကင်ပုံကံမှုတွေကိုတိုက်ခိုက်တာမှာထောက်လိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါသေးတယ်။